ကရင်ပြည်နယ်ဖာပုံမြို့နယ်ဘိုလူသားကျေးရွာကမျိုးရင်းမီတူကိုပစ္စည်းလူရတပ်ဖြတ်မှုကျူးလွန်ခဲ့တဲ့မြန်မာစစ်သားနှုတ်ဦးကိုရေးယူပေးဖို့ KNU Concern Group အပါအဝင်ကရင်ဖွဲ့စည်းတွေတောင်းဆိုထားတဲ့သတင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။မြန်မာစစ်သားတပ်သားနှုတ်ကနေပြစ်တက်ခဲ့တဲ့ဒေသခံမျိုးရင်းမီနော်မှုနော်တေဆုံးမှုမှာတရားမျှတမှုရရှိရေးအတွက်ကရင်လက်နက်ကန်ဖွဲ့စည်းများပါဝင်ကရင်ဖွဲ့စည်းတွေကနေတောင်းဆိုခဲ့တာပါ။ပစ္စည်းလူယူတပ်ဖြတ်မှုကျူးလွန်ခဲ့တဲ့တမန်တော်သားနှုတ်ကိုထိရောက်စွာရေးယူပေးဖို့တောင်းဆိုကြောင်း KNU Concern Group ပြောခွင့်ရကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဟောင်းပထုနော်စီဖိုရာစိန်ကပြောပါတယ
်။ဇေလနာ76ရက်ပါလား။ဒီမှာစစ်တမ်းဥဒရယ်။အများသမီးဆိုင်လို့သွားတာရှိတယ်နော်။ပြည်သူရဲ့ဆက်ကြိုးတွေလူယူပြီးတာသူပြစ်ပါပြီးတာဆက်ပြစ်သွားတာဖြစ်တယ်ပေါ့လေ။ဒါဖြစ်ပြတာဟာဇာကဒီမှာလုံးဝလက်မခံဘူးဒါကိုလုံးဝကောက်ွက်တယ်လို့အဲ့ဒါကျွန်တော်ထုတ်ပြထားတာ။ဘာမှအတိမရှိတဲ့မြို့သမီးတယောက်ကိုဒီလိုကိခတ်ပါပြတာမျိုးကတော့ဒါကလက်ခံစရာမရှိဘူး။ဒီလိုတဲ့လူတွေကတော့ဖြစ်ရစွာအေးအေးယူဖို့လိုအပ်နေတယ
်။ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပေါ်မြို့နယ်ပိုလူသားကျေးရွာနေအသက်40နှစ်အရွယ်နော်မှုနော်စုသူမြို့သမီးကိုအမတ်ရှိစစ်ကူကရေးဌာနချုပ်စာကခလောက်ခံခမရ409တိုင်းရင်းကတမရော်သားနှုတ်ကပြစ်တက်ခဲ့ပြီးလက်ဝတ်ရတနာတွေကိုလူယူတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါ။မြန်မာသမတော်ရဲ့မတရားညှဉ်းပန်းနှိပ်စက်မှုအကြောင်းမဲ့တပ်ဖြတ်ခြင်းအရမပြုခြင်းမှုတွေဖြင့်ပြည်သူလူထုတွေရဲ့ပြည်စည်းဥစ္စာတွေကိုအသိအရမရယူခြင်းများရပ်တန့်နိုင်ရေးနဲ့ထိရောက်စွာရေးယူသားစီဟာတန်းနိုင်ရေးအတွက် Amnesty International AI နဲ့ Human Rights Watch အစရှိတဲ့နိုင်ငံတကာဖွဲ့စည်းကနေဝင်ရောက်စုံစမ်းဖို့တောင်းဆိုခဲ့ကြောင်းလဲဘရူနိုစီဖိုရာစင်ကပြောပါတယ်ကရင်ငင်းချိုင်းရဲ့အထောက်အကူပြုကွန်ရက်အစီအစဉ်တာဝန်ခံနော်ဝါခူရှိကတော့ NCA ပြည်ရက်လက်မှတ်ရေးသူထားတဲ့ KNU ဒေသဘက်မှာဒီလိုလွတ်ရကျွလွန်တာမဖြစ်သင့်ဘူးလို့ပြောပါတယ်
ဒါတော့မဖြစ်သေးဘူးနော်အခုကဒီငင်းချိုင်းရေးကိစ္စတဲ့ကလမှာကျင်းနေတဲ့ NCA လက်ထူထားတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီဝေကျွလွန်ခွင့်ပေးထားတဲ့စနစ်ကရှိတာကြာနေပြီပေါ့နော်စနစ်ကအပြစ်ရှိတဲ့စစ်သားစစ်သားတွေကသူတို့အပြစ်မပေးဘူးဆိုတော့ဒီလိုမျိုးဆက်ဖြစ်နေတာပေါ့နော်
KNU ကရင်မျိုးရာစီယုံတပ်မဟာ၅ဘက်ကလည်းဒီဖြစ်စဉ်ပေါ်စုံစမ်းဖော်ထုတ်ရေးယူပေးဖို့ကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMCF ကိုဇူလိုင်လ16ရက်နေ့မှာတိုင်ကြားစာပေးပို့ထားပါတယ်။တပ်မတော်ဘက်ကတော့ပြစ်မှုကျူးလွန်ထားတဲ့စစ်သည်တွေကိုအရေးယူသွားမယ်လို့တပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။တို့ရဲ့လုံဆောင်မှုနဲ့ပတ်သက်ပြီးကျွန်တော်တို့အရေးယူသွားမှာဖြစ်ပါတယ်။ဒီပနာမစစ်တော်စစ်စစ်ကြရရမှန်နေလို့ပြရတယ်။ဒါနဲ့ပတ်သက်ပြီးအရေးယူဆောင်ရတော့ပါတယ်။
လက်ရှိပြစ်မှုကျွလွန်ထားတဲ့တာတာဆိတ်ရှိတန်းဆူးလွင်နဲ့ဟိမင်းထက်တို့နှုတ်ကိုဘီလင်းတနဲ့စစ်ဘက်ချုပ်မှချုပ်နှောင်ထားပြီးပနမစုံစမ်းဖော်ထုတ်ချက်ရပြစ်မှုကျွလွန်ခဲ့ကြောင်းဝန်ခံတဲ့အတွက်စစ်စည်းကမ်းရဥပဒေနဲ့ညီထိရောက်စွာရေးယူနိုင်ရေးအတွက်အမြန်ဆုံးစစ်ဆေးရေးယူဆောင်ရွက်သွားမယ်လို့ဇူလိုင်လ20ရက်နေ့မှာတမတော်ကနေသတင်းထုတ်ပြန်ထားပါတယ်တရကန်စစ်တီနှူးဦးထွက်ပြေးပျောက်ဆုံးနေခြင်းနဲ့မှုခင်းဖြစ်စဉ်အားတပ်ဆိုင်ရာထက်ဌာနတွေထံမှအချိန်နဲ့တပြေးညီသတင်းမပို့ခဲ့တဲ့စခန်းကတာဝန်ရှိသူတွေကိုလည်းစစ်တရားရုံးရဲ့စစ်ဆေးသွေးရှိချက်အတိုင်းစစ်စည်းကမ်းရထိရောက်စွာရေးယူသွားမယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကဖာပုံခရိုင်ဒေသရေးဘော်ကူညီထောက်ပံ့ရေးဖွဲ့ကစိုးအုပ်မှုကလည်းလက်မှုဘလော့ဒေသကိုတွားရောက်ကူညီပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ပြီးရွာပြန်မှာမြန်မာစစ်သားရဲ့ပြစ်ခတ်မှုခံရပြီးတိတ်ဆုံသွားခဲ့ပါတယ်။KNU ကရင်မျိုးရာစီယုံဟာမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားပြီးမဲ့ဖာပုံခရိုင်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်အထူးသဖြင့်ဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပုံခရိုင်တပ်မငါတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေသလိုထောင်နဲ့ချီဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်